American Bureau ရှုကမြန်မာနိုင်ငံပေါ်မှာအရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဲ့ဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတ Barack Obama ကအောက်တိုဘာ9ရက်နေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာ2015 November တမိုင်းဝင်ရွေးကောက်ပွဲကြောင့်လွှတ်တော်မှာတိုက်ခိုက် NLD ပါတီအများစုနေရာရပြီးအရက်သားအစိုးရတက်လာတာ၊နိုင်ငံရေးကျင်းသားအများပြားလွတ်လာတာ၊လွတ်လပ်စွာစုဝေးပြောဆိုရေးသားခွင့်တွေရလာတာ၊ပါဝင်အခြေခံလူ့ခွင့်ရေးတွေနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေတိတိသားသားတွေ့လာရတာမို့အခုလိုရုပ်သိမ်းမှုလှုပ်ဆောင်တာလို့ American အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌရေစီကိုတမရကပေးပို့တဲ့စာမှာဖော်ပြပါတယ်။အခုလိုတမရရဲ့ရုပ်သိမ်းမင်းကြောင့်ဗန်နိုင်းဝန်ကြီးဌာနကအကြီးကျယ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံခြားသားပိုင်ဆိုင်မှုဆိုင်ရာထိန်းချုပ်မှုတွေဟာလည်းတည်ရောက်မှုရှိတော့မှာမဟုတ်ကြောင်း American ဗန်နိုင်းဝန်ကြီးဌာနကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ September 14ရက်နေ့က American နိုင်ငံကိုလာရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်နဲ့အင်ဂျီရောမှာတွေ့ဆုံဆွေးနွေးအပြီးမှာပဲဒီအရေးပေါ်အုပ်ပဒေကိုရုပ်သိမ်းပေးမှာဖြစ်ကြောင်းသမ္မတ Obama ကကြေညာခဲ့တာပါ။ဒီအရေးပေါ်ဥပဒေကိုရုပ်သိမ်းလိုက်တဲ့အတွက်2003ခုနှစ်ကချမှတ်ထားတဲ့ Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ Democracy Act ဥပဒေ2008ခုနှစ်ကချမှတ်တဲ့ Jade Act လို့ခေါ်တဲ့စစ်ဆေးရေး Democracy ဆန့်ကျင်ရေးအကြောင်းအထောက်အမှုတွေကြောင့်ချမှတ်ထားတဲ့ဥပဒေရစီးပွားရေးနဲ့ဗန်နိုင်းဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေပြက်ပြားသွားမှာဖြစ်ပါတယ်။ထိပ်တိုက်ထဲမှာပါတဲ့စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအတိတ်တာတာထောက်ပံ့မှုပေးနေသူတွေပေါ်ထားတဲ့ပြည်ဝင်ခွင့်တားမြစ်ချက်တွေကတော့ဆက်ရှိနေမှာပါ။ဒါအပြင်မြန်မာစစ်တပ်ပေါ်ကူညီပေးတာပါဝင်နိုင်ငံခြားထောက်ပံ့မှုတွေပေါ်ကန့်သက်ချက်တွေလည်းဆက်ထားမှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးပေါ်ဥပဒေကို American 1998ခုနောက်ဝတ္တစစ်ဆေးရေးလက်ထက်မှာစတင်ထုတ်ပြန်ပြီးဒီဥပဒေရမြန်မာနိုင်ငံတန်ခတ်ရေးယူမှုတွေချပြီးနှစ်ဆင့်တက်တန်းတိုးလာတာပါ။မြန်မာနိုင်ငံရဲ့အပြောင်းအလဲမှာစစ်တပ်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးမယုံမကြည်ဖြစ်နေစေဖြစ်တဲ့ American အမတ်တချို့နဲ့လူခွင့်ရဲ့အဖွဲ့တွေကတော့အခုလိုရုပ်သိမ်းပေးတဲ့အတွက်စိုးရိမ်မကင်းဖြစ်တယ်လို့ပြောပါတယ်။